Malaysia နိုင်ငံသားအများအပြားဟာခီးတဲ့တင်လေရင်ပစ်ချခံရမှုနဲ့ပတ်သက်ပြီးတော့ရုရှားနိုင်ငံနဲ့ရုရှားကိုလူလာတဲ့ခွဲထွေရေးသဘုံတွေအပေါ်ထိတိရရအပြစ်ပေးဖို့အတွက်မလေးရှားအစိုးရနဲ့တခြားနိုင်ငံတကာအစိုးရတွေကိုတောင်းဆိုနေကြပါတယ်။တချို့ကလည်းစီးပွားရေးအရေးယူတန်ခတ်ပိတ်ဆို့မှုတွေပြုလုပ်ဖို့တောင်းဆိုကြပါတယ်။ကြာသပတေးနေ့ကယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားနေဆက်အနီးမှာလေရင်ပစ်ချခဲ့မှုပေါ်သဘုံတွေနဲ့ယူကရိန်းအစိုးရတို့ကြားမှာအပြန်အလှန်ဆွဆဲမှုတွေရှိနေပါပါ။ရုရှားအစိုးရကတော့လေရင်ပြင်းနဲ့ပတ်သက်ပြီးတော့လုံလောက်တဲ့စစ်ဆေးဆောင်ရွက်မှုတွေပြုလုပ်နိုင်အောင်ပြည်ပြည်ဝဝဆောင်ရွက်ခွင့်မပေးခဲ့ဘူးလို့ဆွဆဲထားပါတယ်။စိတ်ဆိုးဒေါသထွက်နေကြတဲ့သူအများစုဟာမွတ်စလင်ဘာသာဝင်တွေဖြစ်ကြပြီးတော့တည်ဆုံသွားသူတွေကိုဘာသာရေးထုံးစံအတိုင်းအ мян မြေမြုပ်တကြိုးနိုင်မှုမလုပ်ဆောင်နိုင်ခဲ့တဲ့အပေါ်မှာမကြည်မနက်ဖြစ်နေကြတာပါ။လေရင်ပေါ်မှာလိုက်ပါလာသူ298ဦးနဲ့43ယောက်ဟာမွတ်စလင်ဘာသာဝင်တွေအများစုနေထိုင်ရာမလေးရှားနိုင်ငံနဲ့12ဦးဟာဆိုရင်မွတ်စလင်တွေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံကနိုင်ငံသားတွေဖြစ်ကြပါတယ်။မလေးရှားနိုင်ငံသားတွေခါရုရှားသမ္မတမစ္စတာဗဲလ်ဒမီယာပူတင်အပေါ်ဝေဖန်ပြစ်တင်နေကြပြီးတော့နိုင်ငံရေးသမားအများစုကတော့ဘသူဘဲဝါရဲလို့တိုက်ရိုက်ဆွဆွဲတာမျိုးမရှိပေမဲ့စိတ်ဆိုးဒေါသထွက်နေကြပါတယ်။မလေးရှားနိုင်ငံသားတွေဟာတနင်္ဂနွေနေ့မှာကွာလာလမ်ပူမြို့ကကုန်တိုက်တစ်ခုမှာစုယုံပြီးတော့သူတို့ရဲ့မကြေနပ်မှုတွေကိုဖော်ထုတ်ပြောဆိုခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။